တော်ရရှိများရှင်ကဘာပေါ်ကနိုင်ငံပေါင်း190ကျော်မှရှိတဲ့တက်ရှိတက်မဲ့အရာအလုံးဟာတူညီမှုတွေရှိတယ်လို့မတူညီမှုတွေလည်းအများကြီးရှိနေပါတယ်။ဒီလိုမတူညီတဲ့ကွဲပြားခြားနားမှုတွေကိုနှိုင်းယှဉ်ကြည့်ရင်တကယ့်ကိုစိတ်ဝင်စားစရာကောင်းတယ်လို့ဘာကြောင့်များဒီလိုကွဲပြားခြားနားတာတွေဖြစ်နေရသလဲဆိုတဲ့အကျိုးဆက်ကိုလည်းဆက်ပြီးတွေးကြည့်လေ့လာကြည့်နိုင်ပါတယ်။VOA သောတာရှင်တွေအပြင်လဲပြေမတိဖြစ်သေးတာလေးတွေလည်းသိရအောင်ခုတစ်ပတ်တော့ကိုကျော်ကျော်သိန်းနဲ့တွဲဖက်ပြီးကဘာပေါ်ကအုတ်ချုပ်သူခေါင်းဆောင်တွေရဲ့လစာဝင်ဝင်နဲ့ပတ်သက်လို့စက်စုရှာဖွေတင်ပြထားပါတယ်ရှင်ကိုကျော်ကျော်သိန်းရေ
ဘာလို့မှန်းညိုသူများတွေလှုပ်ရှုပ်နေတော့ဘာဆက်စုအောင်မလို့လဲ
ဆက်စုမလို့မဟုတ်ပါဘူးသိကျင်တာလေးနည်းနည်းပါးပါးရှိလို့ပါ
ဖီဝေကလည်းမပြောအောင်ဆက်ဆက်ဆုဆုမေးတာများနားထောင်ကောင်းအောင်သိကျင်တာလေးရှိလို့ပါရှင့်တို့ဘာလို့လုံနေသေးတယ
်ကဲပါကိုကျော်ကျော်သိန်းရဲ့သူများမေးချင်တာတောင်းမေးသွားတယ
်ကဲမေးဘာမေးမှလဲသူများတွေလုံများရတဲ့ကြားတယ်ဗ
ျအမေရိကန်သမ္မတဘူးရှ်ကလစာဘလောက်ရလဲသိလားဟင
်ဟဲ့ဟဲ့ပညာလာဆန်းတာပေါ့လေဟုတ်လားကျော်ကျော်သိန်းတို့ကဘယ်ဘက်ကဆန်းဆန်းညာဘက်ကဆန်းဆန
်းအယိုးတွေကြီးပဲမလားဟဲ့အလကားဆရာပါသိရင်လည်းပြောပြပါအောင်သမ္မတဘူးရှ်ကြီးလစာဘလောက်ရလဲလို့
သမ္မတဘူးရှ်ကတစ်နှစ်ကိုလစာဒေါ်လာ၄သိန်းရတယ်တဲ့တနှစ်ကို၄သိန်းဆိုတော့တစ်လကို3,300ကျော်လောက်ရတာပေါ့ဗျာ
ဒါအမေရိကကအစိုးရဝန်ထမ်းတွေရဲ့အမြင့်ဆုံးလစာဖြစ်မှာပဲနော
်ဟုတ်မှာပေါ့သူကသမ္မတပဲဟာတခြားကုမ္ပဏီတထေးတွေစီးပွားရေးသမားတွေအဆိုတော်တွေရုပ်ရှင်မင်းသားမင်းသမီးတွေကတော့သူ့ထက်အများကြီးပိုရတာပေါ့ဒီမှာကဒီမိုကရေစီနိုင်ငံဆိုတော့ကိုစူးစမ်းရင်စူးစမ်းတဲ့လောက်အကျိုးခံစားရတာပဲလေ
ဒါပေမဲ့အမျက်ခွန်ပြန်ဆောင်ရတာလည်းမနည်းဘူးမလား
အမျက်ခွန်ဆိုတာကတော့ဗျာဘယ်နိုင်ငံမှမဆိုရှိတဲ့ဥပဒေပဲဟာကိုယ့်ရဲ့ဝင်ငွေပေါ်မှာမူတည်ပြီးကိုယ့်တိုင်းပြည်အတွက်ပြန်ပေးရတာပေါ့ဒါပေမဲ့မတရားကောက်ခံတာမျိုးတရားမဝင်ကောက်ခံတာမျိုးတွေတော့လုပ်လို့မရဘူးပြို့
အမျက်ခွန်အကြောင်းရောက်သွားတာနဲ့ဆော့ဆော့ကပြောနေတဲ့တမနာတွေလာစာအကြောင်းတောင်ပျောက်သွားပြီနိုင်ငံခေါင်းဆောင်တွေထဲမှာဘယ်သူကလာစာအများဆုံးလဲဆိုတာကိုသိလိုက်ရင
်အဲ့ဒါက
ဘဲဘက်ကဆန်းဆန်းဆို
ဟုတ်တယ်လေဒါပေမဲ့
တွေပါတွေလုံမနေပါနဲ့မသိဘူးမလားကျမသိတယ်ရှင့်တရားဝင်ထုတ်ပြန်ထားတဲ့စာရင်းတွေကိုတွားကြည့်ရင်စင်ကာပူနိုင်ငံကဝန်ကြီးချုပ်လီရှောင်လုံးကအများဆုံးပဲတစ်နှစ်ကိုဒေါ်လာ2,000ကျော်တောင်ရတယ
်ဟုတ်လို့လားစင်ကာပူဒေါ်လာလား
စင်ကာပူဒေါ်လာမဟုတ်ဘူးအမေရိကန်ဒေါ်လာတစ်နှစ်ကို2,000ပဲထားပါအောင်တစ်လကိုဒေါ်လာ3,900လောက်ရတာသူပြီးရင်ဒုတိယအများဆုံးရတဲ့သူကအိုင်ယာလန်ဝန်ကြီးချုပ်ဘာတီအေဟမ်ပဲသူကအမေရိကန်သမ္မတထက်တစ်နှစ်ကိုဒေါ်လာ4,000ကျော်လောက်ပိုရတယ်လေတတိယအများဆုံးရတဲ့သူကတော့ဆော့ဆော့ကကိုကျော်ကျော်သိန်းပြောတဲ့အမေရိကန်သမ္မတဘူးရှ်ပဲဒါပေမဲ့တရားဝင်ထုတ်ပြန်တဲ့စီးရင်ထဲမှာမပါတဲ့နိုင်ငံတွေလည်းအများကြီးတော့ရှိတာပေါ့မြန်မာပြည်ကဗိုလ်ချုပ်မှုကြီးဘလောက်ရလဲဆိုတာလည်းစီးရင်ထဲမှာမတွေ့ဘူးလေ
တိနိုင်မဲ့မေးဆွေတရားကိုဖုံးဆက်မိခြင်းမကောင်းဘူးလားဗ
ျ။သူလဲဆက်ဆုတတ်လာပြီပဲ။ဒီအကြောင်းတွေကိုသူတေသနာလုပ်နေတဲ့ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဦးထီအောင်ကိုမေးထားပြီးပြီ။ဒီမှာနားထောင်ကြည့
်။ဒီမြမကမရောရဲ့အစင်းမြင့်သောဗိုလ်ချုပ်မှုကြီးက12သိန်းရတယ်တလား။ဒေါ်လာနဲ့တွက်ရင်ဘာမှသိရှိတာမဟုတ်ဘူးလေ။ဒါပေမဲ့လို့တမရောရဲ့ဒီထိပ်ပိုင်းကောင်းဆောင်ကြီးတွေကတော့ဒီပမာပြည်မှာပေါ့လေအကောင်းဆုံးဆိုတဲ့စီးစိမ်တွေကိုခံစားနေကြတာတွေ့တယ်။တော်ကူကဗိုလ်ချုပ်မှုကြီးရဲ့တမိမကြသိခင်ရမင်္ဂလာဆောင်တာကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအဲဒီငွေလောက်နဲ့ပေါ့လေတို့အနေနဲ့ကဒီစိတ်နေရွှေတွေတိုက်တွေကားတွေလူနေသေးမရှိအဲတို့ကပြည်စုံနေတာကိုတွေ့ရတယ
်ကြားတယ်နော်ကိုကျော်ကျော်သိန်းဗိုလ်ချုပ်မှုကြီးကပမာကြက်ငွေ12သိန်းပဲရတာတဲ့ဒါပေမဲ့အများကြီးတော့သုံးနိုင်နေတယ
်အေးဗျစဉ်းစားကြည့်ရင်ဟုတ်တော့လေဟုတ်တာပဲနော်သုံးဆွဲနေနိုင်တာပြောမယ်ဆိုရင်အာတော်ပြီခဏနေအတန်လွှင့်ရတော့မှာအလုတ်ဆက်လုပ်တော့မယ်တော့ဆက်ဆူရေနောက်မှဆက်ဆူနေကြတာပေါ့
ဟုတ်ပါပြီကိုကျော်ကျော်သိန်းရေကျမကမတူတာလေးတွေကိုပြောပြခြင်းလို့ပါရှင်